နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံမှာဂျိုးဘိုင်နန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်အနေနဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုအသာစီးရလာနေတဲ့ပေါ်ချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်ဒီမိုကရေစီအတွက်ဟဲရစ်ဟာအကောင်းဆုံးမျှော်လင့်ချက်ဖြစ်တယ်လို့လည်းပြောပါတယ်။အလုတ်ကိုင်းများပြားဖန်တီးပေးနိုင်ခဲ့တဲ့အစိုးရအဖွဲ့ရဲ့အောင်မြင်မှုတွေအပါအဝင်ဒုသမ္မတကမလာဟဲရစ်ကိုဝန်ရံထောက်ခံကြဖို့ကိုလည်းသမ္မတဘိုင်နန်ကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ရဲ့အားနည်းချက်တွေကိုထောက်ပြခဲ့ပြီးဒုသမ္မတကမလာဟဲရစ်ရဲ့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့ခ်စ်တို့အတွက်လည်းအကောင်းဆုံးကူညီပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ဒုသမ္မတကမလာဟဲရစ်ကလည်းသမ္မတဘိုင်နန်ဦးဆောင်မှုနဲ့ပတ်သက်လို့ဂုဏ်ပြုပြောဆိုပြီးဘဝတစ်လျှောက်လုံးနိုင်ငံအကျိုးထမ်းဆောင်ခဲ့ပုံကိုချီးကျူးပြောဆိုခဲ့ပါတယ်။နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကိုဩဂုတ်လ19ရက်နေ့ကနေ22ရက်နေ့ထိ Illinois ပြည်နယ် ချီကာဂိုမြို့မှာကျင်းပနေရဖြစ်ပြီးတော့ဒီညီလာခံကနေဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ကမလာဟဲရစ်နဲ့ဒုသမ္မတလောင်းဖြစ်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့ခ်စ်တို့ကိုအတည်ပြုပေးရမှာလည်းဖြစ်ပါတယ်ရှင်။